တခင်ပြည်နယ်မန်စီမြို့နယ်မိုင်ထောင်စစ်ဆောင်ဒုက္ခသည်စခန်းကတခင်တိုင်းသား၃ကိုမန်စီအခြေဆိုင်ခမရ319တပ်ရင်းကတပ်မတော်သားတွေတပ်ဖြတ်လိုက်တဲ့ကိစ္စအတွက်တပ်ရင်းမှုတူပါဝင်တပ်မတော်သား6ဦးကိုတောက်ကြနေညပိုင်းမှာတပ်မတော်စစ်ခုံရုံးကနေအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီအပြင်တပ်မတော်မှာရာသက်ပံထုတ်ပယ်တဲ့ပြည်တွင်ချမှတ်ခဲ့တယ်လို့ကိုယ်တိုင်ကြားနာခဲ့သူတွေကဆိုပါတယ်။ဒီချင်းပြည်နယ်အတွင်းအရသားတွေအပေါ်လက်နက်တိုင်းတပ်ဖွဲ့တွေကျူးလွန်တဲ့ပြစ်မှုအတွက်ပထမဦးဆုံးအချိန်အရေးယူတာဟာပွင့်လင်းမြတ်တာမှုရှိတာတဲ့အနေအထားလို့လည်းဒီချင်းလူမှုအခြေပြုအဖွဲ့အစည်းတာဝန်ရှိသူတွေကတုံ့တက်ပါတယ်။ VOA မြန်မာပိုင်းတရင်တောင်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီချင်းပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာကစစ်ပြေဒုက္ခသည်၃ဦးကိုတပ်ဖြတ်ခဲ့တဲ့မြန်မာတပ်မတော်သား6ဦးကိုခမရ319တိုင်ရင်ရှိစစ်ခုံရုံးမှာတောက်ကြနေညနေပိုင်းမှာအမှုစဉ်ချက်ချခဲ့တာပါ။တပ်မတော်တိုင်ရင်မှုဘူမှုစေရဦးအပါအဝင်အရာရှိ၃ဦးအကြပ်တပ်သားနှုတ်အပေါင်း6ဦးကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေပေးပို့လာတဲ့စစ်ခုံရုံးစီရင်ချက်ချတဲ့အချိန်မျိုးတော့ကိုယ်တိုင်တက်ရောက်ခဲ့သူမိုင်းခေါင်စစ်ဆောင်စခန်းကတာဝန်ခံဥပရံနူးကပြောပါတယ
်ပြည်တွင်းခမတာလေမြောက်ပိုင်းတိုင်းတဲ့စစ်တပ်ခမလေပြောဖတ်ကြတာမှစစ်တုံးတစ်ခုတက်ဆမ်းမြောက်ပိုင်းတိုင်းဆိုင်ရုံးနဲ့ပြေးပို့လိုက်တဲ့စီရင်ချက်ဖတ်ကြတာခလုံးချမ်းနဲ့ခေါင်းသားဆင်းရဲလို့ပြောတာဆန်တော့ပြောရမှာလေ
ပြမှုကျွလွန်ထားတဲ့တပ်မတော်သားတွေကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီနဲ့တပ်မတော်မှာရာသက်ပံထုတ်ပယ်ခြင်းအဖြစ်တန်ကိုစစ်ခုံရုံးကနေစီရင်ချက်ချခဲ့တာပါပြမှုကျွလွန်လို့တပ်မတော်သားတွေကိုနယ်ဘက်စစ်ဘက်ဥက္ကဋ္ဌရအဖြစ်တန်ချမှတ်တာဖြစ်တယ်လို့မန်စီမြို့ခြေဆိုင်ခမရ319ကတပ်မတော်ရာရှိသူကခုလိုပြောပါတယ်
ကျွန်တော်တရားစီရင်အမှန်တမ်းချတာပါဗျာအကုန်လုံးကိုပြမှုတွေရှိတဲ့တိုင်မပြမှုတွေကိုချပြရတယ်စစ်သားတွေကကျွန်တော်ကနယ်ဘက်ဥက္ကဋ္ဌရစစ်တပ်ဥက္ကဋ္ဌရအကုန်လုံးနာခံရပါတယ်
မနေ့ကမေလ25ရက်နေ့ညဘက်မှာခမရ319ရှေ့တန်းစစ်ကြောင်းကနေမိုင်းခေါင်ရွာစစ်ပြေတောကတဲ့စခန်းကဂူမရန်ပရန်ဆိုင်ကိုအင်ခွန်ကံအောင်နဲ့ကိုလပြနော်ခွန်တို့ကိုဖမ်းဆီးသွားပြီးမေလ26ရက်နေ့မှာစပြခဲ့တဲ့အပေါ်မှာကာယကံရှင်တွေတရားစွဲဆိုပြီးမနေ့ကစစ်ခုံရုံးကနေပြစ်ဒဏ်စီရင်ချက်ချခဲ့တာပါအသက်ခံရတဲ့စစ်ချောင်းမိသားစုတွေကိုဒေသခံတွေပါဝင်တပ်မတော်ဘက်ကပါထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့မိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးဦးပိတာပေါင်းတော်ကအခုလိုပြောပါတယ်
ဘာသာလို့တန်ချီဆောင်တော့အဲ့လိုဆောက်ပန်းကြပါလေ။ဘောဆာဆာနဲ့ဆောက်ပန်းနေတော့သူဒီကူတကောနမဟိုတိုင်းမလာတော့လည်းဆက်ဆံတော့ဆောက်ပန်းပြီးနေ
။ပြမှုကျူးလွန်တဲ့တမတော်သားတွေကိုအယူယူမှုရှိလာတဲ့အပေါ်မှာကချင်ငင်းချိုင်းကြီးကိုရက်ကပေါင်းစပ်နှိမ့်နိုင်မှုခွန်ကြာကလည်းခုလိုသဘောထားမှတ်ချက်ပေးခဲ့ပါတယ
်။ပထမဦးဆုံးအချင်းတင်းငင်သားစွာနဲ့အေးအေးယူပေးတယ်လို့ပြောနိုင်တယ်ပေါ့။ပထမဦးဆုံးပိုင်းလုံးကလည်းပဲဒီဘလိုမျိုးနဲ့တတ်ဆက်လိုက်တယ်ဆိုတာမတိဘူးကြောက်သွားရနေချာ။ချားတဲ့လူတွေကလည်းကျမတို့ထိန်းထောက်မှုတွေအများကြီးခံခဲ့ရသေးတယ်။မနေမနောနဲ့ဒီရဲတပ်ကပါဝိုင်းဝန်းကူညီရဲ့အတွက်ကြောင့်လို့ဒါအေးအေးယူပေးရတဲ့အပိုင်းကိုရောက်တယ်။အခုလုံးလုံးစီဒီကိစ္စအတွက်ဆိုလို့ရှိရင်တော့ဒါကျမတို့ကျေးဇူးတင်တယ်။လက်ရှိဒီလိုတတ်ဆက်ခံထားရတဲ့ကိစ္စတွေအကိစ္စတွေပါဒီတော့ဆုံးနေတဲ့ကိစ္စတွေလည်းအများကြီးကြီးတယ်ဒီကိစ္စတွေမှာပြင်းပြင်းထန်ထန်ဆိုတဲ့အရေးကိုထောက်ပြပေးတယ်ဆိုရင်တမတော်သားများအနေနဲ့ချူလို့မှုထားတဲ့ရောကြသွားနိုင်တယ်ဒီရင်ကတမတော်ရဲ့ကုန်ပစ်ခါလည်းဆက်မယ်အဲ့ဒီခါမှာတမတော်ကြည့်သူကြည့်သားတွေအနေနဲ့လုံဆောင်မှုကိုခံစားရတာမှဖြစ်ပါလိမ့်ကျ
စီရင်ချက်ချတဲ့နေရာမှာအသက်ခံရသူမိသားစုတွေရောပြင်းမှုကျူးလွန်ခဲ့တဲ့တပ်မတော်သားတွေရဲ့ရှေ့မှာစီရင်ချက်ချခဲ့တယ်လို့တက်ရောက်နားဆောင်သူတွေကပြောပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ကြီးဒုက္ခသည်စခန်း၃ခုရှိပြီးတော့အင်ဂျင်900ရှိတယ်လို့စစ်ချောင်းဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခသည်စခန်းဟာ KIO ကကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားသကြောပြောင်းတိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ပြီးကြတဲ့2019ခုနှစ်ဇွန်လ20ရက်မှာမြစ်ကြီးနားမြို့တွင်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆိုင်အောင်ကိုသမ္မတော်ကနေပြစ်ခတ်ခဲ့လို့တေဆုံးမှုရှိပေါ်ခဲ့ပြီးဒီဖြစ်စဉ်အတွက်သမ္မတော်ကလည်းအရေးယူဆောင်ရွက်တာမျိုးတော့မရှိသေးပါဘူး။အလားတူ2016ခုနှစ်ဇွန်လမှာရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲကရွာသား9ဦးကိုမြန်မာသမ္မတော်ကနေဖမ်းဆီးခေါ်ဆောင်ပြီးတပ်ပြမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီဖြစ်စဉ်အတွက်သမ္မတော်ဘက်ကသမ္မတမှုသူဦးပါဝင်အရာရှိစစ်သူ9ဦးကိုသမ္မတော်စစ်ခုံရုံးကနေအလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြမတမတော်နဲ့တိုင်းဒါလနဲ့ကန်ဖွဲ့တွေကစီရွေးတင်းမာမှုတွေရှိနေသေးသလိုစီရွေးပတိပခအတွင်းစစ်ဘေးတင်းဆောင်နေရမှုဖမ်းဆီးတပ်ဖြတ်ခံရမှုစတဲ့လူခွေရေးချိုးဖောက်မှုခံရရတဲ့ဖြစ်စဉ်တွေရှိနေသေးလဲဖြစ်ပါတယ်ခင်ဗျာ